နိုဝင်ဘာလ10ရက်အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတသက်တမ်းဝယ်ရွေးကောက်ပွဲကနေဦးရလဒီမှာ Republican Party ကအောက်လွှတ်တော်မှာထိန်းချုပ်နိုင်ဖို့မျှော်လင့်ရပြီးအထက်လွှတ်တော်ရလာမှာတော့တည်တည်ကွယ်ကွယ်မရှိသေးပါဘူး။သမ္မတဂျိုးဘိုင်ဒန်ရဲ့ပထမသမ္မတသက်တမ်းမူဝါဒချမှတ်မှုတွေမှာအရေးပါလာမဲ့ဒီရွေးကောက်ပွဲအဖြစ်ရလာအလုံးကိုတော့စောင့်ဆိုင်းနေရဆဲဖြစ်ပါတယ်။အထက်လွှတ်တော်နေရာအတွက်အဓိကပြိုင်ဆိုင်နေတဲ့မဲဆန္ဒနယ်တွေမှာတော့ဒီကနေ့ဗုဒ္ဓဟူးနေ့အထိကနေဦးရလဒီမှာမဲမပြတ်ပဲဖြစ်နေတုံးရှိပါတယ်။မနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာထူးခြားတဲ့ဖြစ်စဉ်တွေအများပြားရှိခဲ့တဲ့အထက်ဒီမိုကရက်ပါတီကိုကိုစားပြုဝင်ရောက်ရှင်ပြန်ခဲ့တဲ့အသက်25နှစ်အရွယ်ဂျန်စီတယောက်ဖြစ်တဲ့ Maxwell Frost ရွေးကောက်တင်မြှောက်ခံခဲ့ရတာကလည်းပါဝင်ပါတယ်။ဒါဟာအမေရိကန်မှာဂျန်စီတယောက်အနေနဲ့ပထမဆုံးအောက်လွှတ်တော်အတွက်ရွေးကောက်တင်မြှောက်ခံရတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာ Republican Party ကအတော်အနိုင်ရလိမ့်မယ်လို့မျှော်လင့်ထားပေမဲ့ထင်သလောက်တော့ဖြစ်မလာခဲ့ပါဘူး။အောက်လွှတ်တော်ကို Republican Party ကထိန်းချုပ်နိုင်မှုကိုယ်စားလှယ်အရေးအတွက်ရှင်းရရှိနိုင်ပေမဲ့ထင်သလောက်နေရာမရသေးပါဘူးအထက်လွှတ်တော်နေရာမှာတော့ငကိုကလေးရနှစ်ဖက်ပါတီကတဝက်စီရှိနေပြီးဒုသမရမဲနဲ့အထက်လွှတ်တော်မှာဒီမိုကရက်ကထိန်းချုပ်ထားတာပါအထက်လွှတ်တော်မှာရီပပ်ဘလစ်ကန်ကထိန်းချုပ်နိုင်ဖို့ဆိုရင်နေရာတနေရာအသာစီရဖို့လိုအပ်ပါတယ်ဒီရွေးကောက်ပွဲမှာတော့အောက်လွှတ်တော်နေရာ435နေရာစလုံးနဲ့အထက်လွှတ်တော်အမှစုစုပေါင်း100ရှိတဲ့အထက်က35နေရာတော့ကိုကိုယ်စားလှယ်တွေရှင်းပြနေကြတာဖြစ်ပါတယ်ခင်ဗျ